လက်တလုံးဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်နဲ့ပတ်သက်လို့နိုင်ငံရေးပါတီတချို့ကစိုးရိမ်ကန့်ကွက်တာတွေရှိနေပေမဲ့လည်းဒီကော်မရှင်ကိုဆက်လက်ထားရှိသွားမှာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနအစ်စ်မြင့်အရာရှိကြီးတဦးကပြောဆိုလိုက်ပါတယ်ရခိုင်ပြည်နယ်အရေးကိစ္စဟာနိုင်ငံတကာနဲ့ပတ်သက်ဆက်နွယ်နေတယ်ဆိုတာငြင်းမရတဲ့ကိစ္စဖြစ်တာကြောင့်နိုင်ငံတကာမှာအတွေ့အကြုံများပြီးတမတ်ကြတဲ့နိုင်ငံသားတွေနဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကိုဖွဲ့စည်းရတာဖြစ်တဲ့အကြောင်းသူကပြောဆိုလိုက်ပါတယ်။အပြည့်အစုံကိုကိုညံဝင်းအောင်ကတင်ဆက်သွားမှာပါ
။ပြီးခဲ့တဲ့ရက်ပိုင်းကဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖြတ်သိမ်းပေးဖို့ဒေသခံရခိုင်အမျိုးသားပါတီကတောင်းဆိုခဲ့တယ်လို့အမျိုးသားဒီမိုကရေစီအင်အားစုပါတီနဲ့ပြည်ခိုင်ပြိုးပါတီတို့ကလည်းအမျိုးသားအကျိုးစီးပွားနဲ့အမျိုးသားလုံခြုံရေးရှုထောင့်ကနေစိုးရိမ်မှုရှိကြောင်းဩဂုတ်လ25ရက်နေ့ကအသီးသီးကြေညာချက်ထုတ်ပြန်ခဲ့တာပါဒီနိုင်ငံရေးပါတီတွေရဲ့သဘောထားကိုနားလည်လက်ခံပေမဲ့ရခိုင်အရေးကိစ္စဟာနိုင်ငံတကာနဲ့ပတ်သက်ဆက်နွယ်နေတယ်လို့မြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒတွေကြောင့်အခုလိုအတွေ့အကြုံများတဲ့နိုင်ငံသားတွေနဲ့ကော်မရှင်ကိုဖွဲ့စည်းခဲ့တာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနဒုတိယညွှန်ကြားမှုဦးစော်ထေးက VOA မြန်မာပိုင်းကိုပြောပါတယ်
။ဒါကိုပြန်သုံးတက်မှလားရဆိုင်မှလားဆိုတာကျွန်တော်တို့စဖွဲ့ကြတိုင်းဒါကအကြံဉာဏ်ပေးဖို့အကြံပေးကော်မရှင်ဖြစ်တယ်။ဒီရဟန်းရေးကိစ္စကဒီရာနဲ့ပတ်သက်ပြီးနိုင်ငံကဆက်နွယ်ပတ်သက်မှုတွေရှိနေတယ်ဆိုတာတော့ဒါတော့မငင်းနိုင်တဲ့အမှန်တရားဖြစ်တယ်။နောက်မြန်မာနိုင်ငံရဲ့နိုင်ငံကအတိုင်းဝိုင်းနဲ့ဆက်ဆံရေးနိုင်ငံကြားရေးမူဝါဒအတိုင်းနဲ့ဆန်ရပဒံမှုတွေရှိနေတဲ့ကိစ္စကိုကျွန်တော်တို့ကပြီးခဲ့တဲ့9နှစ်မှာလုပ်ခဲ့တဲ့ရခိုင်စုံစမ်းစုစည်းကော်မရှင်အတိုင်းအဖြေထွက်သလားဆိုရင်မထွက်ဘူးပေါ့နော်မထွက်ခဲ့ဘူးအဲ့ဒါကိုဒီလေတော့မြန်မာနိုင်ငံအစိုးရရဲ့ပြောကြားချက်နဲ့ဒီတွင်းကပြောကြားချက်နဲ့မလုံလောက်ဘူးမလုံလောက်တဲ့အတွက်ကျွန်တော်တို့ကနိုင်ငံတကာက neutral ဖြစ်ရမယ်ဘယ်လိုမျိုးပြင်ရမယ်အများလေးစားရမယ်ကြိုးစားတင်ချားတဲ့လူတွေဖြစ်ရမယ်အတွေ့အကြုံရှိရမယ်ဆိုတဲ့ကျွန်တော်ပြီးတော့မှဒါဒီကော်မရှင်ကိုဖွဲ့စည်းထားခြင်းဖြစ်ပါတယ
်ကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်ကိုဖီအာနန်ကိုရွေးချယ်ရတာ ਨੇ ပတ်သက်လို့ဦးစော်ထေးကအခုလိုရှင်းပြပါတယ
်ကိုဖီအာနန်ဆိုတာကဟိုကဘာတဝမ်းလုံးမှာပေါ့ထောင်စုနှစ်ဖွံ့ဖြိုးရေးကြီးမှန်းချက်ပန်းနိုင်နေလို့စတင်ဆောင်ရွက်ခဲ့တဲ့လူဖြစ်တယ်နောက်2000တခုနဲ့မှာဉာဏ်ရည်နိုဘယ်ဆုရရှိခဲ့တဲ့ပုဂ္ဂိုလ်ဖြစ်တယ်ပေါ့နောက်ကျန်တဲ့ကဘာရဲ့ရဲ့မှာသူ့ရဲ့ဆောင်ရွက်ချက်တွေအများကြီးရှိပါတယ်အဲ့ဆောင်ရွက်ချက်တွေအရာတင့်တော်တယ်လို့ကျွန်တော်ကယူဆပြီးဒီလိုမျိုးဆောင်ရွက်ခြင်းဖြစ်သွားတာ
ဦးသိန်းစင်အစိုးရလက်ထက်တုန်းကလည်းရခိုင်စုံစမ်းရေးကော်မရှင်ကိုပြည်တွင်းကပုဂ္ဂိုလ်တွေနဲ့ဖွဲ့စည်းလှုပ်ဆောင်ခဲ့ပြီးအကြံပေးချက်50ကျော်ထွက်လာခဲ့ပေမဲ့အဲ့ဒီအကြံပေးချက်ထဲမှာအကောင့်တွေပေါ်လို့ရတာရောမရတာတွေပါပါဝင်ပြီးအစိုးရဘက်ကအကောင့်တွေမပေါ်ခဲ့တာမျိုးလည်းရှိတယ်လို့ဦးစော်ထေးကပြောပါတယ်ဒီရပိုင်းဖွဲ့စည်းလိုက်တဲ့ရခိုင်ပြည်အကြံပေးကော်မရှင်အနေနဲ့ရခိုင်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကနေနိုင်ငံတကာကိုထွက်သွားကြတဲ့ဒေသခံမွ슬င်ဒုက္ခသည်တွေရင်ဆိုင်နေရတဲ့ပြဿနာကိုစုံစမ်းရေးရခိုင်ဒေသကိုလူသားချင်းစာနာတဲ့နိုင်ငံတကာအကူအညီရရှိရေးအပါအဝင်ဒေသလုံခြုံရေးစတဲ့ကိစ္စရပ်တွေမှာစုံစမ်းသုံးသပ်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တန်းအကြံပေးချက်တင်ပြရမှာဖြစ်ပါတယ်အဓိကမှာတစ်ဆင့်မြန်မာအစိုးရထံဒီအကြံပေးချက်တွေကိုဆက်လက်တင်ပြသွားဖို့ဖြစ်ပါတယ်ရခိုင်ပြည်နယ်တွင်အဓိကလိုအပ်နေတဲ့လူမှုအတိုင်းဝိုင်းနှစ်ဖက်ကြားပြန်လည်တင့်မြတ်ရေးနဲ့တည်ငြိမ်အေးချမ်းရေးအတွက်ဆက်လက်ဆောင်ရွက်နေရမှာစိန်ခေါ်မှုတွေရှိနေသေးပဲလို့ဦးစော်ထေးကပြောပါတယ်
။အခုချိန်ဒီကျွန်တော်တို့ပြန်လည်တင့်မြတ်ရေးနဲ့တည်ငြိမ်အေးချမ်းရေးပေါ့နော်။အဲ့ဒါကိုဆက်လက်ပြီးတော့တင်းတင်းကြပ်ကြပ်ဆောင်ရွက်နေရတဲ့အနေအထားမှာပဲရှိသေးတယ်။ဒါကိုနှုတ်နှစ်ဖက်ပြည်လည်အောင်ဆောင်ရွက်ဖို့နောက်တစ်ဖက်ကလည်းကျွန်တော်တို့ဒီဒီဇယ်ဥရမှုပေါင်းတွေထဲမှာဝင်ရောက်လာဖို့ဒီဟာတွေလုံးမဲ့အစင်တိုင်းမှာကျွန်တော်တို့မှာစင်ကောမှုရှိတယ်ဥပမာအမီနာမလိုကိစ္စဒါကဟိုဟိုဘက်ဒီဘက်ပြောကြဆိုကြသမိုင်းကြောင်းတွေပေါ့နော်တောက်ထားနေနဲ့ပြောနေကြတယ်သို့တော့ဆိုရတဲ့လက်ထက်မှာအသုံးလုံးကိုကျွန်တော်တို့ကကျင်ဆင်ပြီးတော့သုံးဆွဲတဲ့အပေါ်မှာလည်းသဘောထားတွေမျိုးမျိုးရှိတယ်ဒါပေမဲ့ဒါကယာယီအဖြစ်ပဲဖြစ်မယ်လုံးဝပြည်လဲသွားတဲ့အနေအထားမဟုတ်အဲ့တော့ဒါကကျွန်တော်တို့ကအဖြေရှာမှာအဲ့လိုပေါ်ရှိပါတယ
်ရခိုင်ပြည်အကြံပေးကော်မရှင်ကိုလူအများလေးစားပြီးအတွေ့အကြုံများတဲ့နိုင်ငံတကာကထင်ရှားသူ3ဦးနဲ့အတူမြန်မာနိုင်ငံကထင်ရှားတဲ့ပုဂ္ဂိုလ်6ဦးနဲ့ဖွဲ့စည်းခဲ့တာဖြစ်ပြီးရှေ့လစက်တင်ဘာလကစလို့လုပ်ငန်းတွေကိုစတင်ဆောင်ရွက်ကြမှာဖြစ်ပါတယ်ခင်ဗျာ